င်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Xbox Series H တိုတင်မှာယူထားမှုအနည်းငယ်နောက်ကျနိုင်ဆိုတဲ့သတင်း။ Introduction to OKR Online ဟောပြောပွဲကျင်းပမယ်ဆိုတဲ့သတင်း။ Android Phone အဟောင်းတွေ Website များစွာကိုအသုံးပြုနိုင်တော့မှာမဟုတ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Xbox Series H တိုတင်မှာယူထားမှုအနည်းငယ်နောက်ကျနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Amazon က Xbox Series H မှာယူထားသူတွေနိုဝင်ဘာလ10ရက်မှာရောက်လာနိုင်ပွဲမရှိဘူးလို့တတိပေးထားပါတယ်။ Amazon ဈေးဝယ်သူတွေစီပေးပို့တဲ့ email မှာနိုဝင်ဘာလနဲ့ဒီဇင်ဘာလမှာပစ္စည်းတွေရရှိမှာပဲလာမယ့်အပတ်အတွင်းတချို့ Xbox Series H ဂိမ်းဆက်တွေကိုဖြန့်ချိပေးနိုင်မယ်လို့အသိပေးထားပါတယ်။ဒါကြောင့်ဒီဇင်ဘာလ31ရက်ဒါမှမဟုတ်မတိုင်ခင်မှာပဲ Xbox Series H ဂိမ်းဆက်တွေပြန်လည်ပေးပို့နိုင်မယ်လို့ Amazon ကခန့်မှန်းခဲ့ပါတယ်။အခု email တွေကိုလူများစွာစီပေးပို့နေပါတယ်။ Amazon ကနေ Xbox Series H ဂိမ်းဆက်မှာယူထားသူအတွက်ဂိမ်းဆက်မထွက်မီတရက်အလိုမှာသတိပေးစာပေးပို့ခဲ့ပါတယ်။ဆက်လက်ပြီး Introduction to OKR Online ဟောပြောပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Introduction to OKR Online ဟောပြောပွဲကို November 19ရက်နနက်10:00ကနေ 11:00 ခွဲအထိ Zoom Cloud Meeting App ကနေတဆင့်ကျင်းပပြုလုပ်သွားမယ်လို့သိရပါတယ်။ဟောပြောပွဲကို Information Matrix နဲ့ Yeva တို့မှကျင်းပတာဖြစ်ပြီးတော့ OKR ဆိုတာဘာလဲ။ဘာကြောင့်အခု OKR ကိုသုံးသင့်လဲနဲ့ OKR ရဲ့အကျိုးကျေးဇူးတွေကိုပြောကြားပေးသွားမှာပဲဖြစ်ပါတယ်။ဟောပြောပေးမယ့်သူတွေကတော့ Information Matrix မှာ Founder and CEO ဖြစ်သူဦးတောင်စုငိမ့် Yeva မှာ Founder and Managing Partner ဖြစ်သူ Nicholas Dallan နဲ့ Yeva ရဲ့ Analyst ဖြစ်သူမတီတို့ပဲဖြစ်ပါတယ်။ပွဲတက်ရောက်လို့သူတွေအနေနဲ့ www.bit.ly/3k392Y မှာစာရင်းပေးသွင်းတက်ရောက်နိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Android Phone အဟောင်းတွေ Website များစွာကိုအသုံးပြုနိုင်တော့မှာမဟုတ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Android Police ကဖော်ပြတဲ့သတင်းအရလုံခြုံတဲ့ Website တွေက Android 7.1.1 အောက်က Android Version တွေအတွက်ထောက်ပံ့ပေးမှာမဟုတ်တော့ပါဘူး။တရားဝင်လက်မှတ်ရအကျိုးအမြတ်မယူတဲ့အဖွဲ့အစည်း Lux and Crest ဟာတရားဝင်ထောက်ခံရေးအာဏာပိုင် Iden Trust နဲ့ပူးပေါင်းမှု2021စက်တင်ဘာလ1ရက်ကနေပြီးဆုံးပါမယ်။ပူးပေါင်းမဲ့အစီအစဉ်အသစ်မရှိတာကြောင့် Lux and Crest ကတော့ကိုပိုင် Root တရားဝင်ခွင့်ပြုရေးကိုပဲပြောင်းလဲအသုံးပြုသွားမှာဖြစ်ပြီးတော့ January 17ရက်မှာ Iden Trust တရားဝင်ခွင့်ပြုရေးစနစ်ကိုအသုံးပြုတော့မှာမဟုတ်ပါဘူး။အကျိုးဆက်ကတော့ Android version ဟောင်းတွေနဲ့မကိုက်ညီတဲ့လုံခြုံတဲ့ website တွေကိုအသုံးပြုလို့ရတော့မှာမဟုတ်ပါဘူး။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီတိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ဒီမှာကတော့ဝေမြင့်မှုပါ။